ကျွန်တော်တို့ဝီထိပိုင်းမသိခင်နည်းနည်းလေးဇယားလေးတစ်ချက်ကြည့်အောင်เนาะပုပ်ကိုဆက်ရဇယားလေးတစ်ချက်လောက်ကြည့်အောင်ဒီနေ့ဝီထိပိုင်းအနီးက revision เนาะအဲ့တော့ပုပ်ကိုဆက်ရဇယားလေးနဲ့နည်းနည်းလေးမေကွန်း type လေးနည်းနည်းပြောချင်ပါတယ်ဇယားစာအုပ်လေးဖွင့်ပါမယ်လိုက်ရေးဖို့မဟုတ်ဘူးเนาะစဉ်းစားနည်းလေးသင်ပေးခြင်းမို့ကျွန်တော်တို့ပုပ်ကိုဆက်ရကိုကြည့်တဲ့အခါမှာပုပ်ကိုအနေနဲ့ဥပမာဆိုပါစို့ဒုက္ခတိအာဟေပုပ်ကိုဖြစ်နိုင်တဲ့စိတ်တွေအနေနဲ့ကျွန်တော်တို့စိတ်ပိုင်းလေးကိုကိုကအာယုံပြုပြီးရေးလိုက်မယ်။ဒါအာဟုသူစိတ်တွေ12ပါးရှိမယ်။အာဟုသူစိတ်12ပါးကိုကိုကကြည့်ရင်လောဘမှုစိတ်10ပါးရှိမယ်။ဒေါသမှုစိတ်2ပါးရှိမယ်။မောမှုစိတ်2ပါးရှိမယ်။ပြီးရင်သူ့ရဲ့နောက်တစ်ခွက်ကအာဟေစိတ်တွေ18ပါးရှိမယ်။ပြီးရင်ကာမတောပနာပေါင်း24ရှိမယ်။ကာမတောပနာစိတ်ပေါင်းဒီ24ကိုကျွန်တော်တို့ကကြည့်ရင်မဟာကုသိုလ်ရှိမဟာဝိဘက်ရှိမဟာကရိယာရှိဒါကိုမြင်ထားမယ်အပါပြီးလို့ရှိရင်ဒါကာမစိတ်54ပြတ်သွားပြီပြီးရင်မဟေကုတ်စိတ်မဟေကုတ်စိတ်ကိုလာတဲ့အခါမှာမဟေကုတ်ကုသိုလ်သည်5ပါးရှိမယ်မဟေကုတ်ဝိဘက်သည်5ပါးရှိမယ်မဟေကုတ်ကရိယာ5ပါးရှိမယ်ပြီးရင်လောကုတ္တရာလောကုတ္တရာစိတ်သည်10ပါးရှိမယ်ဟုတ်ပြီနော်အဲ့တော့ဒီနေရာမှာဒုက္ခတိအာဟိပုဂ္ဂိုလ်တယောက်မှာဖြစ်နိုင်တဲ့စိတ်ရနိုင်တဲ့စိတ်ဆိုရင်အာကုသိုလ်စိတ်ကအကုန်လုံးရမှာပေါ့ဒါစိတ်ပိုင်းကိုကစဉ်းစားတာဒါကိုအလွတ်ကျက်စရာမလိုတော့ဘူးเนาะအဲ့တော့ဒုက္ခတိအာဟိဆိုတဲ့အတွက်ကြောင့်ကိုကသိနေရမှာအပေလေးပုံဆိုတဲ့ဒုက္ခတိပုံမှာဖြစ်တယ်အာဟိစိတ်ထဲကအာကုသလဝိဘေဥပိ္ပခာတန္တိရဏစိတ်နဲ့ပဋိတန္တိနေတဲ့ပုဂ္ဂိုလ်ကိုဒုက္ခတိအာဟိပုဂ္ဂိုလ်အဲ့တော့အပယ်လေးပုံသားဖြစ်တဲ့ငရဲဒရစ္ဆန်ပြိတ္တာအတုရကယ်ဒီမှာအာကုသိုလ်စိတ်12ပါးတည်းကဘယ်နှစ်ပါးဖြစ်လဲပြောရင်12ပါးလုံးဖြစ်မှာပေါ့မရနိုင်တဲ့အာကုသိုလ်စိတ်ဆိုတာအာကုသိုလ်စိတ်ခန္ဓာမှာမရှိဘူးဒါအောင်မြင်လိုက်ပြီအာဟိစိတ်18ပါးအာဟိစိတ်18ပါးမှာဒုက္ခတိအာဟိပုဂ္ဂိုလ်ကြည့်ရင်အာကုသလဝိဘက်စိတ်9ပါးလုံးလဲအာကုသိုလ်ချိုးဖြစ်မှာပဲအာဟိကုသလဝိဘက်စိတ်10ပါးကလည်းကုသိုလ်တွေလုပ်ခဲ့ရင်အိဋ္ဌာယုန်တွေလုပ်ရင်ဖြစ်မှာပဲအာဟိကရိယာ3ပါးတည်းကဆိုရင်မနောဓာရဝဇံအောင်ပိစဓာရဝဇံအောင်ဖြစ်မယ်ဆိုတော့ရနိုင်တဲ့စိတ်ထဲမှာအာဟိစိတ်ထဲရဆိုရင်ဟတိတုပ်ပတ်ကျင်ထားရင်အာဟိစိတ်သည်18 18ပါးဖြစ်မှာပေါ့ဒါဆိုရင်အာဟိစိတ်ထဲကမရနိုင်တဲ့စိတ်ဆိုရင်ဟတိတုပ်ပတ်စိတ်တပါဒါကွာကိုရေးရင်းနဲ့တခါလဲကော်လံတစ်ခုခွဲလို့ရတာကိုပြောပြတာနောက်တစ်ခုကာမသောဘနာ24ကိုကြည်လိုက်တော့မဟာကုသိုလ်က10ပါးမဟာဝိဘက်က10ပါးမဟာကရိယာ10ပါးရှိတဲ့အထဲမှာမဟာဝိဘက်ဆိုတာကလူကောင်းနတ်ကောင်းတွေရဲ့ပဋိတန်တွေဘဝင်စုတိတရားယုံနဲ့မဆိုင်မဟာကရိယာကလည်းဖျားယဟန်တာနဲ့သာဆိုင်နေဆိုတော့အပယ်လေးပုံသားတွေမှာကာမသောဘနာ24တည်းရဆိုရင်ဘာပဲဖြစ်မယ်ဆိုရင်မဟာကုသိုလ်စိတ်10ပါးတော့ဖျားဖူးတဲ့အချိန်တရားနာတဲ့အချိန်စသည်ဖြင့်တော့သူတို့ဖြစ်မယ်တရားနာရဲဆိုတာတရားရဲ့လို့နာတာမဟုတ်ပေမဲ့ဒါသူတော်ကောင်းအတန်လို့နာနေတဲ့အခါနော်ဒါကြောင့်မဟာကုသိုလ်စိတ်ဒါဆိုရင်မရနိုင်တဲ့စိတ်ဖက်မှာကြည့်ရင်မဟာဝိဘက်စိတ်10ပါးလည်းမဖြစ်ဘူးမဟာကရိယာစိတ်10ပါးလည်းမဖြစ်ဘူးဒါကိုမြင်နေရမယ်ဒုက္ခတိအာဟိပုဂ္ဂိုလ်ဒီမှာမဟေကုတ်ဆိုတဲ့ဇန်စိတ်တည်ဘယ်တော့မှမရအောင်သူတို့ရဲ့ပဋိတန်တွေစိတ်ကိုကတာမြင်ထားတဲ့အတွက်ကြောင့်လောကုတ္တရာဆိုတဲ့မစိတ်ဖို့စိတ်ကလည်းမရဆိုသူတို့မှာဖြစ်နိုင်တဲ့စိတ်ပေါင်းကြည့်မယ်ဆိုလို့ရှိရင်စနစ်ကရှိကပေါင်းရင်ပဲ20ဆိုတော့38ပါအဲ့တော့မရနိုင်တဲ့စိတ်ထဲမှာယူလိုက်ဇံမမရနိုင်တဲ့အတွေ့မဲကုတ်စိတ်28ပါလည်းမရဘူးမဲ့ဖို့လည်းမရနိုင်တဲ့အတွေ့လောကုတ္တရာစိတ်10ပါလည်းမရနိုင်တဲ့စိတ်ပေါင်းလည်းမပေါင်းတော့မပေါင်းကြည့်ဘူးပေါင်းကြည့်လိုက်လို့ရှိရင်လည်းဒီအဖြစ်ပြန်ကြိုက်တော့မယ်83843032ဆိုတော့ဒီမှာ3တင်လိုက်တော့52ဟုတ်လား52ကဲ18ရပြန်ပေါင်းကြည့်လိုက်တော့89ကြိုက်ပြီးသားပဲမရနိုင်တဲ့စိတ်ရနိုင်တဲ့စိတ်ဆိုတီးကြကြက်ဆရာမလို့ဟုတ်ပြီနော်ဒါကြောင့်ဒုက္ခတိအာဟိပုဂ္ဂိုလ်တွေမရနိုင်တဲ့စိတ်ထဲကိုကြည့်ဇန်စိတ်တွေမဲ့စိတ်တွေဖို့စိတ်တွေပါတဲ့အတွေ့ဒုက္ခတိအာဟိပုဂ္ဂိုလ်တို့ဒီမိမြ조사အထုတ်စေကမူဇန်မဲ့ဖို့မရနိုင်ဒီအကျော်တိုင်းပဲဒုက္ခတိအာဟိပုဂ္ဂိုလ်လို့ပြောင်းလိုက်ရင်ဒုက္ခတိအာဟိပုဂ္ဂိုလ်ဆိုလို့ရှိရင်လေရနိုင်တဲ့စိတ်ထဲမှာဒုက္ခတိအာဟိပုဂ္ဂိုလ်ရနိုင်တဲ့စိတ်ထဲကြရင်ဘာတိုးသွားမလဲဆိုရင်မဟာကုသိုလ်စိတ်10ပါးအပြင်မဟာဝိဘက်ထဲကညာနာဝိပယုတ်စိတ် 4บาโตได้ด้วยจ้ะ30ขอมา4โตละยิง41ဟုတ်ပြီเนาะเอ๊ะမရနိုင်ねစိတ်แท้มาဆိုရင်เนาะมหาวีပဲญาณตันปิยสิทธิ์4บาถัดโตไล่มั้ยဟုတ်တယ်ล่ะโต4บาโตมั้ยဟုတ်ပြီเนาะมหาวีပဲစိတ်10บาဒါဆိုရင်ဒီมาบาถัดโตทวามั้ยဆိုရင်4บาย่อมาပေါ့ဟုတ်တယ်ล่ะ4บาย่อทวาได้အတွက်จ้ะ49อ่ะ4နှုတ်တော့4 20เนี่ยလေးစနဲ့ရှစ်ပါဟုတ်ပြီပေါင်းလိုက်ပေါ့ဒါဆိုကြိုက်တာပဲပေါ့เนาะအဲ့တော့ဒွိဟိတ်ပုဂ္ဂိုလ်လို့ပြောရင်เนาะမဟာဝိဘေညာနာဝိပယုစိတ်သူဂတိအဟိတ်တော့မဟာဝိဘေညာနာဝိပယုတိတဒါယုံနေပဲတက်တယ်ဒွိဟိတ်ဖြစ်ခဲ့မယ်ဆိုရင်เนาะပဋိတန်တွေကိစ္စလည်းတက်မယ်ဘဝင်ကိစ္စလည်းတက်မယ်သုတိကိစ္စကိုတဒါယုံလေးကိစ္စတက်ဒီတိုင်းပဲသူ့မှာလေဟုတ်ပြီเนาะဇံမရတဲ့တိဟိတ်လို့ပြောလိုက်မယ်အဲ့တော့ဒီနေရာမှာဇံမရတဲ့တိဟိတ်ပုဂ္ဂိုလ်ဖြစ်သွားပြီကျမတို့လိုရိုးရိုးပုထုရှင်ပဲဒါပေမဲ့ဇံမရတဲ့တိဟိတ်ပုထုရှင်ပုဂ္ဂိုလ်မှာဆိုရင်လဲကျမတို့ကိုယ့်ကိုယ်ကိုကြည့်ပေါ့အကုသိုလ်စိတ်12ပါးလုံးဖြစ်တာပဲဟုတ်ပြီနော်ဟတိတုပ္ပတ်ကျင်တဲ့အာရစ18ပါးကျမတို့တွေလည်းမဟာကုသိုလ်စိတ်10ပါးပဋိသင်္ဍေဘဝင်သုတိအနေနဲ့တော့တရားယုံအနေနဲ့မဖြစ်တော့လဲကျမတို့ကမဟာဝိဘက်ညာနာတံပြုတ်စိတ်4ပါးဒီတရားယုံအနေနဲ့တော့မဟာဝိဘက်ညာဝိလည်းဖြစ်နိုင်တယ်ပဋိသင်္ဍေဘဝင်သုတိအနေနဲ့ပဋိသင်္ဍေအခိုက်တည်းကဉာဏ်ရှင်နဲ့ညာနာတံပြုတ်စိတ်၄ပါးသည်ပဋိသင်္ဍေကိစ္စဘဝင်ကိစ္စသုတိကိစ္စအပြင်တရားယုံကိစ္စပဲတက်မယ်။ညာဝိတ်ကတော့တရားယုံနေနဲ့လာမှာပေါ့။အဲ့တော့ခြုံပြောရင်ဒါရေးစရာမြင်အောင်ပြရတာ။တကယ်စာမေးပွဲဖြေတဲ့ခါကျတော့မာဝိဘက်စိတ်၈ပါးလို့ပေါင်းရေးလိုက်ကိုယ့်အကူကိစ္စပြက်တာ။မြင်အောင်ပြောပြရတာ။ဟုတ်ပြီနော်ကျမတို့ကတိဟိတ်ပုဂ္ဂိုလ်လို့ကိုယ့်ကိုယူထားတဲ့အတွက်ကြောင့်မဟာဝိဘေညာဏတံပြုတ်စိတ်၄ပါးနဲ့ပဋိတန်ဒီဘဝင်သုတိဖြစ်မှာပေါ့တရားယုံကိစ္စတွေကလည်းသူပါမယ်မဟာဝိဘေညာဝိလည်းပါမယ်ဆိုမဟာဝိစိတ်၈ပါးလုံးပေါ့ဒါဆိုရင်အခုဇံမမရတော့မဲကုတ်လည်းမဖြစ်အခုမဲဖို့လည်းမရတော့ဘာမှမဖြစ်ဆိုတော့ဒီ41ထဲမှာညာတန်၄ထည့်လိုက်တော့ကျမတို့ရဲ့ဓမ္မမိတ်ဆွေတို့မှာဖြစ်နိုင်တဲ့စိတ်ပေါင်းဒီ55ပါမရနိုင်တဲ့စိတ်ဆိုတဲ့အထဲမှာမဟာဝိဘေညာနာတံပြုတ်ကရနိုင်တဲ့အထဲပါသွားပြီပေါ့ဒါဆိုလို့ရှိရင်မရနိုင်တဲ့စိတ်ထဲမှာဒီက4ပါးထပ်ပြန်နှုတ်လိုက်တော့54ဆိုတာပဲပေါ့အဲ့တော့ဇံမရတဲ့တိရိပ်ပုဒ်တို့ပုဂ္ဂိုလ်တယောက်ကနေဇံရသွားခဲ့ကျမတို့တွေတမထဘာဝနာတွေအထုတ်လိုက်လို့ဇံရခဲ့မယ်ဆိုရင်ဇံရပုဂ္ဂိုလ်ဖြစ်ခဲ့မယ်ဆိုကျမတို့ရမယ်ဇံသည်မဟေကုကုသို့ကိုးပါတဲ့ကဆိုတော့ဒီထဲမှာဇံရတဲ့ပုံကိုဖြစ်ခဲ့ရင်ဘာထည့်မလဲဆိုရင်မဟေကိုကုသို့ကိုးပါလားထည့်မယ်ဆိုတော့55ထဲမှာ6ထည့်လိုက်တော့54ဖြစ်သွားတယ်ဟုတ်ပြီနော်ဒါဆိုရင်မရနိုင်တဲ့စိတ်ထဲမှာကြတော့မဟေကိုဝိဘက်နဲ့ကရိယာ78ပါးပဲကြံပြီးတော့ဒီမှာ8ထပ်နှုတ်လိုက်6ထပ်နှုတ်လိုက်တော့ပေါ့ဟုတ်ပြီနော်ဒါပဲအလို့ချက်ဆရာမလို့တော့ဒါမြင်ရမယ်ဒါကြောင့်ဇံရရင်ဒီလိုပြောင်းသွားတယ်အဲ့တော့ဇံရတယ်ဆိုတဲ့နေရာမှာပုထုဇဉ်နေဇံရမယ်သောတာပန်တဂရဂံအနာဂံနေဇံရရင်ဒီအကျော်လေးအတိုင်းလို့သိနေခဲ့ရမယ်ဒါဆိုရင်ပုထုဇဉ်ဟလာပုထုဇဉ်တယောက်နဲ့ယဟန္တာတယောက်ရဲ့စိတ်နေစိတ်ထားကွာခြားပုံဆိုတာဒီနေ့သင်တဲ့အထက်မှာလည်းပါတော့မယ်ပုထုဇဉ်တယောက်နဲ့ယဟန္တာဖြစ်သွားပြီးတဲ့ပုဂ္ဂိုလ်တယောက်ရဲ့စိတ်နဲ့စိတ်ဓာတ်ကွာခြားပုံဆိုရင်ဒီပုထုဇဉ်တယောက်မှာမှဇံမရတဲ့ပုထုဇဉ်ဆိုရင်ယဟန္တာမှာလည်းဇံမရတဲ့ယဟန္တာ compare နိုင်ရှင်ရမယ်ဇံရပုထုဇဉ်နဲ့ဇံရယဟန္တာဆိုလဲဒီလိုပဲအခုဒါဆိုရင်ဇံရပုထုဇဉ်တယောက်ဟုတ်ပြီနော်ဇံရထားတဲ့ယဟန္တာတယောက်ဆိုရင်ဒါဥပမာဒါမြင်အောင်ပြောကြည့်မယ်နော်ယဟန္တာတယောက်နဲ့ဒီကော်လန်နဲ့ဒီကော်လန်ခဏထားလိုက်တော့ဇံရသွားပြီအဲဇံရတဲ့ယဟန္တာယဟန္တာရဲ့တဘာဝကအကုသို့မှန်သမျှလုံးဝမပြုတော့ယဟန္တာဖြစ်သွားရင်အာဟိစိတ်ထဲကဟေတိတုပ္ပတ်ပါရတဲ့အတွေ့အကြောင်း78ပါဖြစ်သွားမယ်ဟုတ်လားယဟန္တာဆိုရင်မဟာကုသို့မရဘဲနဲ့မဟာကရိယာဝင်သွားမယ်ကာမဘုံသားယဟန္တာဖြစ်တဲ့အတွက်ကြောင့်တိဟိတ်ပုဂ္ဂိုလ်ကနေယဟန္တာကုတဲ့အတွက်မဟာဝိဘက်စိတ်10ပါးဖြစ်မယ်။ဒါဆိုရင်ယဟန္တာပုဂ္ဂိုလ်သည်ဘာမရဘူးလဲလို့ပြောရင်မဟာကုသိုလ်စိတ်10ပါးမရဘူး။ကြံနေတဲ့မဟာဝိဘက်စိတ်10ပါးရဲ့မဟာယဟန္တာဖြစ်တဲ့အတွက်ကြောင့်မာဂရိယာစိတ်10ပါးဖြစ်သွားတယ်။ဒါကိုယ့်ကိုစဉ်းစားနေ ဒီဇရာအလွတ်ဘရောမှမကျင်နဲ့အဲ့လိုစဉ်းစားသွားနောက်တစ်ခုယဟန်တာကအခုဇံရတယ်လို့ပြောရင်ပုရုဇဉ်ဇံရဒုံကမဟေကုတ်ကုတုကိုဟုတ်လားအခုယဟန်တာဇံရရင်မဟေကုတ်ကရိယာကိုပြောင်းသွားမယ်ဟုတ်လားယဟန္တာဖြစ်တဲ့အတွက်လောကုတ္တရာတွေကသူပိုင်နေမှာအရဟတဖို့ပဲအရဟတမဲ့ဆိုတာမဲ့ပုဂ္ဂိုလ်ကမဲ့အခိုက်ခဲလေးပဲရမှာဆိုအရဟတဖို့စိတ်တိပေါင်းထည့်လိုက်လို့ရှိရင်စိတ်ပေါင်းသည်ဒါကိုခဏဖိထားမြင်ပြီဆိုဖယ်လိုက်ရင်ဒီမှာဆိုရင်ဟဟလား83 24 84 32 32 33 34 3တင်လိုက်တော့44ပါဒါဆိုရင်ဇံရတဲ့ပုထုဇဉ်ရောက်မှာဖြစ်တဲ့စိတ်ပေါင်းက54ဇံရတဲ့ယဟန္တာတယောက်ရဲ့စိတ်ပေါင်းက44အဲ့တော့စာမေးဝဲမေးခွန်းကြတော့ဇံရတဲ့ပုထုဇဉ်တယောက်နဲ့ဇံရတဲ့ယဟန္တာတယောက်စိတ်နေစိတ်ထားကွာခြားပုံကိုပြောပါဆိုမေးခွန်းတိုက်ကအဲ့လိုလာတာစိတ်နေစိတ်ထားကွာခြားပုံဆို compare နှိုင်းရှည်ဇံရတဲ့ပုထုဇဉ်တယောက်ကအာဟုတုတွေအပြစ်ယဟန္တာဖြစ်ရင်အကုသို့လုံးဝမရှိပုထုဇဉ်တဘာဝဖြစ်တဲ့အတွက်ကြောင့်ဟတိတုပ္ပမဖြစ်နိုင်ယဟန္တာဖြစ်တဲ့အတွက်ကြောင့်ဟတိတုပ္ပအပါဝင်အာရစိတ်အကုန်လုံးဖြစ်သွားမယ်ပုထုဇဉ်နေဖြစ်တဲ့အတွက်ကြောင့်မဟာကုသို့စိတ်ဖြစ်မယ်ယဟန္တာစွာကုသို့ဖြစ်တဲ့အတွက်မဟာကုသို့အစာမဟာကရိယာပြောင်းသွားမယ်ကာမဘုံနာခြင်းတူတဲ့အတွက်ကြောင့်ဒီနေရာမှာမဟာဝိဘက်စိတ်၈ပါးလုံးခြင်းတော့အတူတူပဲဖြစ်နေဒါစိတ်နေစိတ်ထားတူနေတာတူတဲ့အချက်တွေဟုတ်ပြီနော်နောက်တစ်ခုကာမဘုံသားမှာမှတိရိပုတ်ကိုဇံရတဲ့အတွေ့မဟေကုတ်ကုသိုလ်ယဟန္တာဇံရတော့မဟေကုတ်ကရိယာပြောင်းသွားတယ်ပုရုဇဉ်ကဘာမဲ့ဘာဖို့မှမဖြစ်ယဟန္တာရဲ့မူပိုင်ကရဟတဖို့စိတ်တည်းဒါဆိုရင်ယဟန္တာတယောက်ရဲ့ဖြစ်တဲ့စိတ်တွေကိုတည်ထားကြည့်အာကုသိုလ်ဆိုင်ရာလုံးဝမရှိဘူးဟုတ်လားကုသိုလ်ဆိုင်ရာလုံးဝမပေါအဲကြောင့်ယဟန္တာဆိုတာအကုသိုလ်လည်းမလုပ်တော့ဘူးကုသိုလ်လည်းမလုပ်တော့တဲ့ပုံကိုဆိုယဟန္တာယဟန္တာတို့ဒီအကုသိုလ်ကုသိုလ်တွေကိုလုံးဝမလုပ်တာကိုတက်သေးပြပါဆိုရင်လေဒီလို figure တစ်ခုနဲ့ခြတာရေးလိုက်ဒါမေကွန်းတိုက်ကိုပြောနေတာဟုတ်ပြီနော်အဲ့တော့ယဟန္တာတယောက်ရဲ့ဖြစ်တဲ့စိတ်တွေကိုမေကြည့်ကြည့်လိုက်ရင်အာဟိစေ18ပါးကိုခွဲလိုက်အကုသလဝိဘက်ခွန်အာဟိကုသလဝိဘက်8အာဟိကရိယာ3မဟုတ်လားအာဟိစေ18ပါးကိုအမျိုးအစားကြည့်ဝိဘက်ကေကရိယာရယ်ပဲရှိတယ်ဟုတ်လားကာမတောပနာ24တည်းရဆိုရောဝိဘဲနဲ့ကရိယာပဲဖြစ်တယ်မဟေကုတ်ထဲရဆိုရောကရိယာပဲဖြစ်တယ်လောကုတ္တရာဆိုတာလဲဝိဘဲပဲဟုတ်လားဟုတ်လားမဲ့တရောရှိလားဒါဆိုရင်ယဟန္တာဆိုတယောက်မှာဖြစ်တဲ့စိတ်ကိုကြည့်ဝိဘဲဇက်နဲ့ကရိယာဆိုတဲ့အပြာကတဇက်ဖြစ်ရှိတယ်ဟုတ်လားရှင်းပြီနော်အဲ့ဒီလိုကကိုကသင်ခဲ့တဲ့စာတွေကို apply ပြန်လုပ်ထပ်စေခြင်းနဲ့ရှာပြီအဲ့တော့မရနိုင်တဲ့စိတ်ဆိုအလွတ်မကျက်နဲ့တော့လို့သူတရားကိုမူတည်ပြီးတော့ထုတ်ထုတ်ရေးသွားရင်ရောမရဘူးလားဒါကြောင့်ဒီရားလေးနဲ့ပတ်သက်ပြီးမေကွန်းတိုက်ကိုလာတိုင်းကျမတို့ကကြည့်ရမှာရနိုင်သောစိတ်ကိုပဲကြည့်မယ်မရနိုင်တဲ့စိတ်တွေလုံးဝကြည့်စရာမလိုဘူးလို့ပြောတာဒီထိလိုက်နိုင်တယ်ဒီလိုမဟုတ်ဘဲနဲ့အခုကျမကသောတာပန်တယောက်လို့ကျမပြောင်းပေးမယ်ဆိုရင်ရတယ်ကြည့်ခဏလေးသောတာပန်တယောက်ရဲ့တန်တန်မှာဖြစ်နိုင်တဲ့စိတ်လို့ပြောရင်ကောသူကသောတာပန်လို့ပြောရင်သောတာပတိမက်ဖို့ရပြီမက်အခိုက်မှာမက်ကိစ္စသူကသူဆောင်ရွက်မက်စိတ်တွေအဲ့တော့သောတာပန်တယောက်ဆိုရင်အာကုသိုလ်စိတ်12ပါးတွေကဟုတ်လားသောတာပန်တယောက်ပေါ့နော်သောတာပန်တယောက်ဒီအာကုသိုလ်စိတ်12ပါးတွေကနေပြီးတော့ဘယ်နှပါးပယ်လိုက်မလဲဒါလေးကို figure တစ်ခုအနေနဲ့ထုတ်ပြချင်လို့ပါနော်အဲ့တော့သောတာပန်ဆိုတော့သောတာပန်ပုဂ္ဂိုလ်လို့မပြောဘဲနဲ့သောတာပတ္တိဖို့ပုဂ္ဂိုလ်လို့ပြောလဲအတူတူပဲနော်အတူတူပဲဒါဆိုရင်သောတာပန်ပုဂ္ဂိုလ်တယောက်မှာဒါကလည်းဇံမရတဲ့သောတာပန်ပုဂ္ဂိုလ်တယောက်မှာဖြစ်နိုင်တဲ့စိတ်တွေလို့ကြည့်ရင်အာကုသိုလ်စိတ်12ပါးတည်းကသောတာပန်ဖြစ်သွားပြီဆိုဘာကိုပယ်လိုက်ပြီလဲဆိုရင်ဒိဋ္ဌိနဲ့ဝိသိကိစ္စပယ်လိုက်ပြီဒါဆိုရင်မရနိုင်တဲ့စိတ်ထဲမှာပယ်လိုက်တာကိုကြည့်ရင်လောဘမှုစိတ်10ပါးတည်းကဒိဋ္ဌိကတတံပြုတ်စိတ်လေးပယ်လိုက်တယ်ဝိသိကိစ္စပယ်လိုက်တဲ့အတွေ့မောဟမှုစိတ်ထဲကဝိသိကိစ္စတံပြုတ်စိတ်1ဒီမရတော့ပယ်လိုက်ပြီ5ခုဒါဆိုရင်ရနိုင်တဲ့စိတ်ကိုကြည့်ရင်လောဘမှုတည်းကကြည့်ရင်ဒိဋ္ဌိကတ ဝိပယုတ်စိတ်၄ပါးပဲရှိတော့မယ်ဒေါသမူကတော့2ပါးလုံးရှိမယ်မောဟမူတွေကဆိုရင်ဩဒိသတံပယုတ်စိတ်တပါးဒါလေးကိုကြည့်ခြင်းအားဖြင့်အာကုသိုလ်စိတ်12ပါးထဲမှာဩဒိသဆိုတာအပယ်ကိုမကြနိုင်ဘူးဆိုတာမြင်နေရမယ်ဟုတ်လားဒါကြောင့်ကျွန်တော်တို့ဘုံပိုင်းကံအကျိုးပေးတော့ကအပယ်ကိုရောက်စေနိုင်တဲ့ကံတွေကိုပြောတဲ့အခါမှာဩဒိသကျင်းသောအာကုသိုလ်စေတရာ12ပါးသည်ပဋိသင်္ဍေအခါအပယ်၄ပုံ၌အာကုတလဝိပယ်ဥပိ္ခာတန္တိရဏစိတ်တပါးကိုဖြစ်စေတယ်လို့ကြက်ခဲ့ရလားမကြက်ခဲ့ရနောက်တစ်ခုကသောတပန်ဖြစ်အပယ်မကြလေအပယ်မကြဆိုတဲ့အတွက်ကြောင့်အပယ်ကိုကြစေနိုင်တဲ့ကံလို့ခွဲမေးရင်ရောဒေဋ္ဌိကတတံပြုတ်စိတ်၄ပါးနဲ့ဝိသိကိစ္စတံပြုတ်စိတ်၁ဆိုတော့ဒီ idea ဝင်ထားမယ်။เนาะဒါကြောင့်ဒေဋ္ဌိနဲ့ဝိသိကိစ္စဒီအပယ်ကိုဆွဲချတယ်။အဲ့တော့သောတပတ္တိမဲ့ဒီအပယ်ကိုဆွဲချတယ်ဒေဋ္ဌိကတတံပြုတ်နဲ့ဝိသိကိစ္စကိုပယ်လိုက်ပြီးတဲ့အပြင်ကြံတဲ့အကုသိုလ်တွေအပယ်ကြစေနိုင်တဲ့တတ္တိရောပယ်လားမပယ်ဘူးလား။ဒါကြောင့်သောတပန်ပယ်ပြီးအကုသိုလ်လို့မင်းရင်လဲ၅ပါးမပယ်ဘဲနဲ့ကြံနေတဲ့အကုသိုလ်စိတ်ဆိုရင်9ပါးဟုတ်လားညင်နေတော့ဒါကိုယ့်ဟာကိုညံချက်စဉ်းစားစေခြင်းလို့